မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တဲ့မစ်ရန်ဟီလီရဲ့ဆေးရတာမြန်မာပြည်ခီးစဉ်ပြီးမှမြန်မာနိုင်ငံရဲ့နောက်ကျောင်းပြန်လှည့်ခြင်းတဲ့လက္ခဏာတွေတွေ့နေရတယ်လို့ပြောခဲ့တာပါမြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေရောလွှတ်တော်တွေကဆောင်ရွက်ချက်တွေမှာပါလက်ရှိဖြစ်ထွန်းမှုတွေကိုကြည့်ရင်လူခွင့်ရဲ့အထူးကိုယ်စားလှယ်အမှတ်ချက်ဟာညှင်းချက်ထုတ်စရာမရှိပါဘူးလို့မြန်မာနိုင်ငံရဲ့အတိုင်းအဝန်ကလည်းပြောဆိုကြပါတယ်နောက်အခုကုလသမဂ္ဂရဲ့လူခွင့်ရဲ့အထူးကိုယ်စားလှယ်အနေနဲ့မြန်မာလူခွင့်ရဲ့အတွက်ဆောင်ရွက်နိုင်မယ့်အလားအလာဘယ်လိုရှိနေပါသလဲဆိုတာမဲ့တင်ကြီးထိုက်ကစူးစိတင်ပြပေးထားပါတယ်
မြန်မာဆိုင်ရာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်သည့် Miss Yan Hee Lee ကသူမရဲ့ဆေးရတာမြန်မာခီးစဉ်ပြီးတွေ့ရှိခဲ့ရမှုတွေကိုသတင်းစာရှင်းလင်းပွဲမှာပြောဆိုရမှာတော့မြန်မာနိုင်ငံရဲ့အခြေအနေနောက်ကျောင်းပြန်လှည့်ခြင်းတဲ့လက္ခဏာတွေ့နေရတယ်ဆိုပြီးတော့ပြောဆိုလိုက်တာပါတက်တန်းနုနယ်လာသေးတဲ့မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကလည်းနောက်ကျောင်းပြန်လှည့်ခြင်းနဲ့အနှီးထားပါလို့ရခိုင်အမျိုးသားပါတီရဲ့အကြီးအကဲတဦးဖြစ်သူဒေါက်တာအီးမောင်ကဆိုပါတယ
်လုံးလုံးစင်ကတော့အဲ့ဒီသဘောတော့သူတို့ဒီမိုကရေစီရဲ့နောက်ကျောင်းပြန်တဲ့သဘောတော့တွေ့ပါတယ်။နိုင်ငံတော်တစ်ခုလုံးနောက်ကျောင်းပြန်တဲ့သဘောကတော့ကျွန်တော်တို့အရေးရောင်လေးတော့မတွေ့ဘူးဗျ။ဒါပေမဲ့လို့တစ်ခုတော့ရှိတာပေါ့။နော်လက်ရှိအစိုးရရဲ့ဆောင်ရွက်မှုတော်တော်များများကတော့ဖြင့်သူတို့နော်2017ဖြစ်လာစပုံကရန်နဲ့တော့နည်းနည်းကွာလာတာပေါ့။အဲ့ဆွတ်တူပိုင်းကိုပြန်ကြည့်ရင်လည်းအစိုးရရဲ့နော်ဆောင်ရွက်မှုတွေပေါ်မှာဟိုထောက်ပြတာတို့နော်ဝေဖန်တာတို့အာလာမယ့်2015ရွေးကောက်ပွဲကိုဒုံတစ်ခုချိခိုက်လေမလားဆိုတဲ့သဘောနဲ့အစိုးရကိုခေးမတဲ့သဘောတွေတွေ့လာရတာပေါ့
အတိုက်ခံမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေဒီလွှတ်တော်မှဦးဝင်းမြင့်ကတော့လွှတ်တော်တွင်မှလည်းအခြေခံဥပဒေနဲ့မကိုက်ညီတဲ့မဲချိုးကြကိုစားပြုစနစ်ပြာစနစ်ကိုတင်သွင်းလာတာနောက်အတီးပြုနိုင်ဖို့ကြိုးပမ်းလာကြတာတွေကိုကြည့်ရင်လူခွင့်ရဲ့အထူးကိုယ်စားလှယ်ပြောဆိုတဲ့မြန်မာနိုင်ငံရေးနောက်ကျောင်းပြန်လှည့်ခြင်းတဲ့လက္ခဏာရှိနေတယ်ဆိုတဲ့အပေါ်မှာသူ့အနေနဲ့ညင်းစရာမရှိပါဘူးလို့ပြောပါတယ
်အခုသူသုံးချက်ချက်ကမမားဘူးလို့ကျွန်တော်လည်းထင်တယ်ပဲဒါဆိုလည်းဆိုတော့ဒီအခြေအနေအခုဖြစ်နေတဲ့အရာရာကဟိုပေါ့ဗျာနောက်ကျောင်းမလှည့်တော့မှရှေ့တိုးလာတော့မတွေ့ရှေ့တိုးလာတာလည်းမရှိသေးဘူးလေဒါဟိုနိုင်ငံရေးခင်းကျင်းအမြင်ရတာဟိုရှေ့ကိုတိုးတက်လာတဲ့အလားတော်မသိတာမရှိသေးတဲ့အခါကျတော့ဒါလည်းပြောလို့မရဘူးပေါ့နောက်တစ်ခုကအခုဒီ PR စနစ်ကျင့်သုံးမယ်ဆိုလို့ရှိရင်အဲ့ဒီဟာဒါဖြစ်နိုင်တဲ့အနေအထားတွေရှိတာပေါ့ဟိုမှန်ပါတယ်အနေရတဲ့ပါတီကြီးတစ်ခုက50ရာခိုင်နှုန်းထားဗျာ
ဟုတ်လား
50ရာခိုင်နှုန်းဆိုလို့ရှိရင်165ရောက်ရမယ်ဟုတ်လား
ဟုတ်ကဲ့
330မှာရာခိုင်နှုန်းနဲ့တွက်ချင်း165ရောက်ရမယ်အဲသူရရတဲ့ပါတီရကအပြတ်အသတ်20ရာခိုင်နှုန်းနဲ့30ရာခိုင်နှုန်းမဲ့ထား
69
ရောက်ရမယ်အဲ့တော့တတိယအင်အားစုကတတိယအင်အားစုကဒီပြည်သူမဲမပေးနိုင်တဲ့25ရာခိုင်နှုန်းအင်အားစုက130ဆိုတော့ဘယ်သူကမေဂျော်ရီဘုတ်ဖြစ်သွားမှာလဲအခုကတော့အခြေအနေရကိုကြည့်ရင်တော့သူပြောတာလည်းမမားနိုင်ဘူးလို့ထင်တယ်ဆိုတော့ဒါကြောင့်ပြောတာပေါ့
မြန်မာဆိုင်ရာကုလလူခွင့်ရဲ့အထူးကိုယ်စားလှယ်သည့် Miss Yan Hee Lee ကတော့ဆန္ဒပြပွဲတွေကိုအစိုးရကနှိမ်နင်းနေတာတွေသတင်းမီဒီယာဖိနှိပ်မှုတွေနောက်စီးရဲလူမှုရေးပြည်ပခါတွေကြောင့်ဒုက္ခသည်စခန်းတွေမှာနှစ်တွေနဲ့ချီပြီးခိုးလုံနေကြရသူတွေအရေးကိုလည်းထောက်ပြပြောဆိုခဲ့တယ်လို့လာမယ့်2015ရွေးကောက်ပွဲကိုအများလက်ခံနိုင်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာရည်လည်းတိုက်တွန်းခဲ့တာပါဒါအပြင်ကုလလူခွင့်ရဲ့အထူးကိုယ်စားလှယ်သည့် Miss Yan Hee Lee ကရခိုင်ပြည်နယ်တွင်းကလူမျိုးရေးပြည်ပခါတွေကြောင့်နှစ်ဖက်လူမှုအတိုင်းအဝန်အတွင်မှာအတော်လေးအတိဒုက္ခရောက်နေကြရတဲ့ဆိုတော့ပြောကြားချက်နဲ့ပတ်သက်ပြီးတော့လဲဒေါက်တာအေးမောင်ရဲ့တုံ့ပြန်ချက်ကတော့
ဖြစ်စဉ်ပုံမှာဘလို့ဖြေရှင်းမလဲဆိုတဲ့အဖြေတစ်ခုကိုရနိုင်အောင်ရှာပေးနိုင်မှပဲနော်လာရကြိုးနှံ့မယ်လို့ထင်ပါတယ်ကြည့်သွားတာမြင်သွားတာလေးလောက်နဲ့နော်ဒီလိုဒုက္ခခံစားနေရပါတယ်ဆိုတာလေးကိုဖို့ညွှန်းညူလောက်နဲ့ဒီပြဿနာမပြီးနိုင်ပါဘူ
းကုလလူခွင့်ရဲ့အထူးကိုယ်စားလှယ်သည့် Miss Yan Hee Lee ဟာဆိုရင်တောင်ကိုရီးယားနိုင်ငံသူအာရှတိုင်းသားတဦးလည်းဖြစ်တာမို့မြန်မာလူခွင့်ရဲ့အခြေအနေတွေကိုအာရှရဲ့တန်ဖိုးထားမှုစံနှုန်းတွေနဲ့ချင့်ကပ်ဖြည့်ရှင်းမယ်ဆိုရင်တော့ဖြည့်ရှင်းချက်တစ်ခုရလာနိုင်ပါတယ်လို့လည်းရခိုင်မျိုးသားပါတီရဲ့အကြီးအကဲတဦးဖြစ်သူဒေါက်တာအေးမောင်ကပြောပါရရှင်